အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဌဒေါက်ဆန်းစုကြည်ဟာဒီကနေ့ပြင်သစ်စံတော်ချိန်နေ့လယ်12နာရီလောက်မှာပြင်သစ်နိုင်ငံကိုရောက်ရှိနေပါပြီ။ဒီညနေပိုင်းမှာပဲပြင်သစ်သမ္မတဖရန်ဆာအော်လန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီနောက်မှာရောဘာအစီအစဉ်တွေများရှိပါသေးလဲဆိုတာကိုတော့ပြင်သစ်မှာနေထိုင်နေကြတဲ့မြန်မာအတိုင်းဝိုင်းကမက်ခင်စင်မင်းကအခုလိုပြောပါတယ်။
ဒီနိုင်ငံသားဝင်ကြီးဌာနရဲ့ program သူတို့ပြောတဲ့အရာ officially ပေါ့နော်သမ္မတနဲ့တွေ့မှာဒီနေ့ညနေ6:40မှာတွေ့မယ်အမနေ့ဖြန်ကတော့အစီအစဉ်လေးများတယ်ဒေါ်စုကဒီနိုင်ငံသားဝင်ကြီးဌာနတို့သမ္မတနဲ့လည်းတွေ့မယ်လေသမ္မတအိမ်တော်မှာနောက်ပြီးတော့သူကအဓိကဒီပြင်သစ်စစ်တပ်ရဲ့ဟိုဟာမြင်းတက်မတော်ပေါ့နော်ပါဆောင်လို့ဆိုဘယင်ကန်အခမ်းအနားတွေပါလေကြာရင်ပြင်သစ်ကမြင်းတက်မတော်ကိုတုံတုံမယ်လေအဲ့ဒီကိုလည်းသူသွားဖို့ရှိတယ်နောက်ပြင်သစ်ကဆိုလို့ဒီစစ်တပ်ရဲ့တင်နာပတိချုပ်အကြီးအကဲတွေနဲ့လည်းတွေ့ဖို့ရှိပါတယ်မှာအဲ့လည်းအကုန်လုံးကတော့မနေ့ဖြန်မှာတွေ့မှာနောက်အန်တီဆူကလာတယ်ဆိုပေမဲ့သူ့ရဲ့ program เนี่ยအရန်ကိုစက်နေတယ်တဲ့အခါကျတော့သူကဘာပြောသလဲဆိုတဲ့အခါကျတော့အစတော့တွေ့ကျင်တယ်ပေါ့နော်မြန်မာတွေနဲ့လည်းဟိုအမှတ်တရနှုတ်ဆက်ချင်တယ်ဆိုတဲ့အခါကျတော့သူကဘယ်လိုမှမတွေ့ပြဘူးတဲ့ပြီးတော့သူကချက်ချင်းနဲ့ဆက်ထားနေလို့ပြန်မယ်ပြန်မယ်ဆိုတော့14 15 16 3ရက်လို့ပြောပေးမယ်တကယ်တမ်းသူရတာတော့တရက်ပဲရ
ပြင်သစ်အခြေစိုက်မြန်မာအတိုင်းအဝိုင်းကမက်ခင်စင်မင်းပြောပြပေးခဲ့တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ရှင်